တင်မြောက်တဲ့ဦးသိန်းစင်အစိုးရတက်လာခြင်းကစပြီးမြမပြည်မှာအပြောင်းအလဲတွေဖြစ်လာတာကိုအနည်းနဲ့အများတွေ့နိုင်ပါတယ်အထူးသဖြင့်မြို့ပြအခြေအနေပြောင်းလဲလာတာဟာသင်ရှားပါလေဒါပေမဲ့ပြောင်းလဲမှုကိုတိသာသင်ရှားစွာမတွေ့မြင်နိုင်တာကတော့ကျေးလက်ဒေသဖြစ်ပါတယ်မြမပြည်သားအများစုကကျေးလက်မှနေထိုင်ကြတာမူပြည်သူလူထုအများစုကအစိုးရရဲ့ပြုပြင်အစီအစဉ်မှာအကျုံးမဝင်လို့ဖြစ်နေပါတယ်ဒါလို့မညီမညာဖြစ်နေတာတွေကိုသိတဲ့အတွက်ကျေးလက်စင်ရမှုကြဆင်းရေးဟာအစိုးရရဲ့ဦးစားပေးလမ်းကျင်တစ်ခုဖြစ်လာပါတယ်တိုင်းပြည်စီပွားရေးတိုးတက်ဖွံ့ဖြိုးမှုမှာကျေးလက်ဒေသပါဝင်လာမှသာတပြည်လုံးတိုးတက်မှုရှိတယ်လို့ပြောရပါလိမ့်မယ်ကျေးလက်စင်ရမှုကြဆင်းရေးဟာ NLD အစိုးရရဲ့အဓိကဦးစားပေးလုပ်ငန်းဖြစ်တာမို့ဖြစ်ပေါ်လာတဲ့အသီးအပွင့်ကိုအားလုံးခံစားကြရပါလိမ့်မယ်ဒီအကြောင်းနဲ့ပတ်သက်ပြီးကမ္ဘာ့ဘာအုပ်စုဝင်ပညာရှင်တွေဖြစ်ကြတဲ့နီကလပ်စ်ဝင်းမင်းနဲ့အပေါင်းပါ၃ဦးကမနစ်ကစာရသံတောင်ထုတ်ထားပါတယ်။ကျေးလက်စင်ရမှုညော်နေအောင်ဘာတွေလုပ်ဖို့လိုတယ်ဆိုတာကိုစမ်းစစ်လေ့လာထားတဲ့စာရန်ဖြစ်ပါတယ်
။လေသမားတွေဝင်ငွေတိုးပွားလာအောင်လေယာထုတ်လုပ်မှုများပြားလာဖို့လိုပါတယ်။နောက်တော့ကျေးလက်မှာတကယ်လိုအပ်တဲ့ဝန်ဆောင်လုပ်ငန်းတွေကိုအားကောင်းအောင်လုပ်ဖို့လိုအပ်ပါတယ်။တတိယကတော့လိုအပ်သူတွေလက်ထဲအရင်အနည်းတွေရောက်သွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။တွေ့ရတဲ့တက်တီအထောက်အထားနဲ့တက်တီကနေပြောတာကိုထည့်သွင်းစဉ်းစားပြီး policy ချမယ်ရင်းနှီးမယ်ဆိုရင်ရည်ရွယ်ချက်အောင်မြင်နိုင်ဖွယ်ရှိပါတယ်။ဇီးကုံးကလေသမားကြီးဦးဖြူဟာလက်မြေကိုယ်ဧကမှာစဘာစိုက်ပါတယ်။ဒါပေမဲ့စိုက်ပျိုးရေးစရိတ်ကြီးမာပြီးထွက်လာတဲ့ဆန်စဘာကဈေးကောင်းကောင်းမရတဲ့အတွက်ဝမ်းစာဖူလုံယုံလောက်သာဝင်ငွေရရှိပါတယ်။လေသမားအလုံးဒီပြဿနာနဲ့ကြုံတွေ့နေရပါတယ်။သူတို့လိုလေသမားကိုငွေထုတ်ချေးမဲ့ဘဏ်မရှိဘူးလို့ဦးဖြိုးကဆိုပါတယ်
။မြမတီရဲ့အလုံးသမားအင်အားတဝက်ကျော်ကျော်ဟာစိုက်ပျိုးရေးလုပ်နေကြသူတွေဖြစ်ပါတယ်။စိုက်ပျိုးရေးမှာအဓိကသီးနှံဟန်ဆန်စပါးဖြစ်ပြီးမြဲအာရှတိုက်မှာအထွက်အနည်းဆုံးဖြစ်နေပါတယ်။စပါးရိတ်သိမ်းချိန်မှာအလေအလွတ်ရှိမှုနဲ့တည်ယူပို့ဆောင်မှုစရိတ်စကားကြောင့်အများအဆုံးရတဲ့လောက်မရနိုင်ပေဖြစ်နေပါတယ်။ဒါကြောင့်မို့စဘာအထွက်ကောင်းတယ်လို့ဆိုတဲ့မြို့ဝကျွန်းပေါ်ဒေသမှာမိုးစဘာတစ်ဟက်တာစိုက်ရင်ဒေါ်လာ140အမြတ်ရနိုင်ပါတယ်။ဒါပေမဲ့ကမ္ဘောဒီးယားမှာဒေါ်လာ340ဗီယက်နမ်မှာဒေါ်လာ430အမြတ်ရကြပါတယ်။အထွက်တိုးပြီးအမြတ်တိုးပွားလာဖို့အတွက်လက်ရှိစိုက်ပျိုးရေးစနစ်ကိုပြုပြင်ပြီးခင်မီအတက်ပညာကိုအသုံးပြုရပါလိမ့်မယ်။မျိုးစေ့မှာယင်းဤမြို့နာဖို့နဲ့လေသမားကိုပညာပေးတဲ့လုပ်ငန်းတွေအများကြီးလုပ်ကင်ရပါလိမ့်မယ်။
ဒါပေမဲ့ဦးသိန်းစင်အစိုးရလက်ထက်မှာမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာယင်းနှိမ့်ညွန့်မှုနှဲပါနေပါတယ်။တိုင်းပြည်စိုက်ပျိုးရေးထုတ်လုပ်မှုရဲ့တရားခိုင်နှုန်းကိုမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာသုံးဖို့တကဘာလုံးမှာသတ်မှတ်ထားပေမဲ့မြန်မာပြည်မှာတော့သတ်မှတ်ချက်ထက်၅ဆပိုပြီးနည်းနေပါတယ်။မြန်မာပြည်မှာစဘာမျိုးစေ့လိုအပ်ချက်ရဲ့တရားခိုင်နှုန်းကိုသာဖြည့်ဆည်းနိုင်ပေမဲ့ထိုင်းနဲ့ BNN မှာတော့ရာခိုင်နှုန်းပြည့်ဖြည့်ဆည်းနိုင်ပါတယ်။ဒီလိုလိုချင်သလောက်မရနိုင်ပဲဖြစ်နေတာကိုပုဂ္ဂလိကလုပ်ငန်းကဝင်ရောက်ဖြည့်ရှင်းနိုင်အောင်ပြုပြင်ရေးလုပ်ဖို့လိုပါတယ်။အလားတူပဲညီယာပြုပြင်ရေးလုပ်ပြီးလုပ်ပိုင်ခွင့်နဲ့ပိုင်ဆိုင်ခွင့်ကိုအာမခံပေးနိုင်ရင်စိုက်ပျိုးရေးထုတ်လုပ်မှုတိုးပွားလာတာကိုအခြားအာရှနိုင်ငံတွေမှာတွေ့နိုင်ပါတယ်။လေယာပြုပြင်ရေးအောင်မြင်ဖို့လိုအပ်ပါတယ
်။လောလောဆယ်မှာတော့ကြီးလက်လူဦးရေ80ရာခိုင်နှုန်းဟာဘိုးရင်းရောက်လာရင်အဆက်အသွယ်အကဲခဲရှိလာပါလေ။ဒါကြောင့်ဈေးကွက်အလုတ်ကိုင်းအခွင့်အလမ်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိတွေ့နိုင်ဖို့အကန့်အသတ်ရှိလာပါလေ။ကျင်းလက်အတိုင်းဝိုင်းမှာလုပ်ပိုင်ခွင့်ရှိတိုင်းဒီလိုအခက်အခဲအကျတဲကိုကျော်လွှားနိုင်ပါလိမ့်မယ်။တိုင်းနဲ့ပြည်နယ်ကိုအသုံးစရိတ်ပေးတာဟာကျင်းလက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့လုပ်ငန်းကိုဆောင်ရွက်နိုင်ပါလေ။ဒေသတိုးတက်ရေးဒေသဆိုင်ရာအဖွဲ့အစည်းတွေလုပ်တာဟာသဘောဝအကျဆုံးဖြစ်ပါလေ။ဒေသခံပြည်သူတွေလိုအပ်တာကိုဖြည့်ဆည်းနိုင်ဖို့အတွက်စီမံကိန်းကိုထိရောက်စွာအကောင်အထည်ဖော်နိုင်ဖို့လိုပါတယ်။အရေးတကြီးလိုအပ်နေပြီမဲ့ထောက်ပံ့မှုမှာအကန့်အသတ်ရှိနေတာမို့ဦးစားပေးစနစ်ကိုကျင့်သုံးဖို့လိုပါတယ်။ဒီနေရာမှာလုံတင်တာနဲ့မလုံတင်တာကိုသိမြင်နိုင်တဲ့အသိပညာရှိဖို့ကိစ္စဟာအလွန်အရေးကြီးပါတယ်။အိမ်တော်စုလူနေမှုအခြေအနေနဲ့ဆင်းရဲမှုစစ်တမ်းကို2015မှာထုတ်ပြန်ထားပါတယ်။အိမ်တော်စုလူနေမှုအခြေအနေကိုမကြာခဏစစ်တမ်းကောက်ယူနိုင်ရင်ပြည်သူကိုဦးစားပေးရမယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းကမ္ဘာ့ဘာအုပ်စုဝင်ပညာရှင်တွေဖြစ်တဲ့နီကလပ်စ်ဝင်းမင်းနဲ့အပေါင်းပါ၃ရဲ့စာရန်ကိုတင်ပြလိုက်ရပါမယ်ခင်ဗျာ